ဒါကတော့ကြားတည်နေတဲ့ကဆပေးဆောင်စခန်းတစ်ခုမှာခိုလုံနေရတဲ့အသက်17နှစ်အရွယ်ကရင်နီကလေးငယ်ခူးဒန်နီယယ်ဦးရဲ့ဖြစ်ပါတယ်သူဟာလိုက်ကော်မြို့နယ်တဲကစစ်ဆောင်စခန်းတစ်ခုမှာခိုးလုံနေခြင်းအတွင်လက်ရှိစစ်ဆောင်ဘွားရဲ့ဒုက္ခတောကတွေကိုလျော့ပါစေဖို့ကိုဝါသနာပါတဲ့ဂီတနဲ့ဖြေလျှော့အားတင်ရင်လူမှုကွန်ရက်မှာလူသိများလာတဲ့ကလေးပါကြားပြင်းနယ်လိုက်ကော်မြို့ကနေစစ်ဆောင်လာတဲ့ဒန်နီယယ်ဟာလောလောဆယ်စစ်ဆောင်စခန်းထဲမှာအဖိုးအဖွားတွေနဲ့နေပါတယ်ဒန်နီယယ်ရဲ့အမေဟာမိသားစုစားဝတ်နေရေးခက်ခဲတာကြောင့်ထိုင်းနိုင်ငံမှာအလုပ်သွားလုပ်နေရပါတယ်ဂီတဝါသနာပါတဲ့ဦးလေးဖြစ်သူကဂီတတီးပြီးဗီဒီယိုလေးတွေရိုက်ပြီးတော့လူမှုကွန်ရက်ကိုတင်ပေးတဲ့အတွက်အားပေးသူတွေရလာတာဟာမိသားစုတကွဲတပြားအနေနဲ့ရတဲ့ဒန်နီယယ်အတွက်စိတ်ခွန်အားတစ်ခုဖြစ်စေခဲ့ပါတယ်။ဒန်နီယယ်ဟာငငယ်လေးတည်းကဂီတကိုဝါသနာပါခဲ့တာလို့သူ့ရဲ့ဦးလေးဖြစ်တဲ့ကိုနေဒူးကပြောပါတယ်။စစ်တပ်ကအာဏာမသိမ်းခင်လိုက်ကော်မြို့မှာနေခဲ့ရစဉ်ကဒန်နီယယ်ရဲ့ဘဝဟာသူ့ဝါသနာပါတဲ့တခြင်းတွေဆိုပြီးတော့တိတ်ပျော်စရာကောင်းခဲ့ပါတယ်လို့ကိုနေဒူးကပြောပါတယ်။
သူငယ်ရဲ့ကလေးဥစားစကန်တိတ်မပြောတတ်ခင်မှာကလေးကတချင်းတွေနားထောင်တာငယ်ရောကျွန်တော်စီမှာမြဲလာတော့အောက်ဆက်အပေါင်းနဲ့ဖွေတယ်တချင်းဆိုတာက5နှစ်6နှစ်လောက်အရွယ်လောက်ဟိုကျွန်တော်ရွာမှာကျတော့ပြန်ချောင်းနေမအမြဲဆုတော့သူ့မှာပါရမီရှေ့ကသူအဲ့ဒီ5 6နှစ်အရွယ်9နှစ်အရွယ်မလားအဲ့မှာတချင်းပြန်ပွဲရှိတော့သူပါချင်းတယ်တဲ့အဲ့ငုံသူပြောလာတော့ပြေးပါလိုက်တာလိုက်ကော်မှာပဲဥစားကလေးများနေပေါ့စေပေါ်ရောက်တော့ဥစားတအားကောင်းသွားတယ်ချင်းဆိုတာ we are the world တချင်းပုတ်လေအဲ့မှာတတ္တယဆူရတယ်တအားရဲတာသူကမှစေပေါ်မတည့်ရသူလဲအဲတဲ့တော့ဘာမှကြောက်လေလူလဲများရောစစ်ရှောင်းရောက်မှသူလူတိများလာတာသူအဲ့ဒီတော်လေးတချင်းကြီးတော့ဒီအမျိုးတွေပဲရေးထားတာသူကကျွန်တော်ရောက်ဖားပေါ့
ဒါပေမဲ့အခုလိုဆစ်ဆောင်ဘွားနဲ့ဘလောက်ကြာကြာနေရဦးမယ်မှန်းမသိတဲ့အတွက်သူ့အိမ်မက်တရမှေးမိန်နေပါတယ်ဒန်နီယယ်ဟာအခုဆစ်ဆောင်စခန်းထဲမှာဖွင့်ထားတဲ့ကြောင်းမှာတက်နေရင်သူ့ဝါသနာပါတဲ့တခြင်းတွေကိုလည်းဦးလေးတွေဆစ်ဆောင်ဘက်ဆွေမျိုးသားချင်းမိတ်ဆွေတွေရဲ့အကူအညီနဲ့ဆက်ဆိုလေ့ကျင့်နေပါတယ်သူ့ညှော်လင့်ချက်အိမ်မက်ဘယ်တော့ပြည့်မယ်မှန်းမသိပေမဲ့ဒန်နီယယ်ကတော့အဲ့ဒီအိမ်မက်ကိုဆက်မက်နေစေဖြစ်ပါတယ်
။သူအများကပြောတော့ရှိတယ်။ကျွန်တော်အောင်မြင်လာရင်တဲ့ဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီချင်တယ်သူပြောနေတာ။ပထမဆုံးသူမုတ်ဖို့ရလဲဒီစစ်ဆောင်မှာရှိတဲ့ပြည်သူတွေကိုသူဟင်းဝယ်ကြွေးရတယ်။စီတွေဝယ်ပေးတယ်။သူများမုတ်ဖို့ပို့လာတာဥစားသူအားပေးကြလို့လေ
။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်ဧပြီလကစလို့လူဦးရေ3သိန်းကျော်ရှိတဲ့ကြားပြည်နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေရဲ့တိုက်ပွဲတွေကြောင့်နေရွှန့်ခွာထွက်ပြေးရတဲ့အစ်စ်ဘေးဒုက္ခသည်2သိန်း1000ကျော်ရှိတယ်လို့ KNI လူအခွင့်ရေးအဖွဲ့ရဲ့ဩဂုတ်လလယ်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ဆောင်ကာလရှေ့ကြာလာတာနဲ့အမျှစစ်ဘေးရှောင်တွေရဲ့နေရေးထိုင်ရေးစားတောက်ရေးတွေဟာလည်းခက်ခဲလာပါတယ်။ကိုရိုင်းကလည်းစစ်တပ်ကမီးရှို့လို့အိုးအိမ်ဆုံးရှုံးခဲ့ရတဲ့စစ်ဆောင်တအုပ်ဖြစ်တာမို့ဒီအခြေအနေကိုကောင်းကောင်းသိတဲ့ဒန်နီယယ်ကဒုက္ခရောက်နေသူတွေကိုကူညီခြင်းစိတ်ပြင်းပြနေတာဖြစ်ပါတယ်2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးချိန်ကနေ2022ဇန်နဝါရီလအတွင်းမြန်မာတနိုင်ငံလုံးကကလေးပေါင်းတသိန်းခွဲကျော်ဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့ကလေးတွေအရေးဆောင်ရွက်နေတဲ့ဗြိတိန်အခြေစိုက် Save the Children အဖွဲ့က2022ခုနှစ်ဇန်နဝါရီလမှာထုတ်ပြန်ခဲ့ပါတယ်စစ်တပ်ကအာဏာသိမ်းချိန်ကနေ2022ခုနှစ်ဇူလိုင်လ31ရက်နေ့အထိတစ်နှစ်ခွဲအတွင်းကြားပြည်နယ်ထဲမှာစစ်ကောင်စီတပ်သားတွေကဖမ်းဆီးတပ်ဖြတ်တာနဲ့လက်နက်ကြီးထိမှန်ပြီးတော့တေဆုံးခဲ့ရတဲ့သူပေါင်း255ဦးရှိပြီးစစ်ရှောင်ရင်တေဆုံးရသူ38ဦးစုစုပေါင်းတေဆုံးသူ293ဦးရှိတယ်လို့တိုးတက်သောကရင်နီပြည်သူ့အင်အားစု PKPF ကလည်း2022ခုနှစ်ဩဂုတ်လ1ရက်နေ့ကသတင်းထုတ်ပြန်ပါတယ်စစ်ရှောင်ရင်တေဆုံးသူတွေထဲမှာကလေးနဲ့တက်ကြီးရွယ်အိုတွေအများဆုံးပါတယ်လို့ PKPF တာဝန်ရှိသူတူကပြောပါတယ်။လက်နက်ကြီးကြလို့တေဆုံးတာအစာအာဟာရနဲ့ဆေးဝါးမလောက်လို့တေဆုံးရတာတွေဖြစ်တယ်လို့လည်းဆိုပါတယ်။အခုချိန်ထိစစ်ဘေးရှောင်စခန်းမှာနေနေရတဲ့ကီနီစစ်ဘေးရှောင်ကလေးငယ်ခူးဒန်နီယယ်ကတော့သူ့ရဲ့အနာဂတ်ဟာမှုံဝါးလာပြီမဲ့မျော်လင့်ချက်ကိုမဆုံးရှုံးစေရပဲရသမျှအခြေအနေမှာလုံနိုင်တာကိုစက်ပြီးစူးစမ်းလုပ်သွားမယ်လို့ပြောပါတယ်ရှင်။